ဆရာဝင်းမြန်ခင်ဗျာဒီကနေ့ဒီ HRW လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကနေပြီးတော့ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာဖြစ်သွားတဲ့အကြမ်းဖက်ပဋိပက္ခနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပါတယ်ခင်ဗျာအဲ့ဒီအစီရင်ခံစာထဲမှာဒေသဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကဒီလိုမျိုးပဋိပက္ခအကြမ်းဖက်ပဋိပက္ခတွေကိုမတားဆီးဘဲနဲ့တချို့နေရာတွေမှာဆိုရင်ဒီရက်ကြည့်ရစောင့်ကြည့်တယ်ဆိုတဲ့ဟာမျိုးတွေတောင်ရှိခဲ့တယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာဆရာတို့ရဲ့ဒီရခိုင်ပြည်နယ်အစိုးရရဲ့သဘောထားကိုကျွန်တော်တို့ပြောပြပါအောင်ခင်ဗျာ
အဲ့ဒါတော့လုံးဝမဟုတ်ပါဘူးခင်ဗျာနော်အဲ့ဒီချိန်မှာကဒီမှာခုနကသူတို့ပြောတဲ့စောင့်ကြည့်နေတယ်ဆိုတော့လူရင်အားကနော်ဆယ်ယောက်တောင်မပြည့်ပါဘူးခင်ဗျာသူတို့လူအုပ်တွေကရွာလိုက်ရွာလိုက်ချီပြီးလာတဲ့အတွက်နော်ထိတ်တိုက်တိုးမှဆိုလို့တဲ့ဒီစောင့်နေတာပဲရှိပါတယ်ကျွန်တော်တို့လုံခြုံရေးအဖွဲ့ကပါဝင်နေဆိုတော့လုံးဝမဟုတ်ပါဘူ
းဆိုတော့အဲ့ဒီအချိန်ကဆရာတို့ဒီလုံခြုံရေးတပ်ဖွဲ့အနေနဲ့ကောဆရာတို့ရခိုင်ပြည်နယ်အစိုးရအနေနဲ့ကောဒီလိုမျိုးပဋိပက္ခတွေစဖြစ်တဲ့အချိန်ကနေနောက်ပိုင်းပေါ့လေဂျွန်လတို့ဟိုစက်တင်ဘာလတို့အဲ့လိုအချိန်တွေမှာလုံခြုံရေးအင်အားရောလုံလုံလောက်လောက်ကောချထားနိုင်တဲ့အချိန်တွေရှိခဲ့လားခင်ဗ
ျမောင်းတော့ဖြစ်စီပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့လုံခြုံရေးကိုနှစ်ဖက်ပေါ်ဖြစ်ပြီးတဲ့နောက်ပိုင်း၃-၄ရက်အတွင်းဖြစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်လုံခြုံရေးအင်အားကိုထပ်မပြောင်းအပြည့်အစုံချထားပေးပါတယ်ပထမဆုံးချတာတော့သူတို့ဟိုနတ်စာကလို့ခေါ်တဲ့အဖွဲ့ပဲပေါ့အဲ့ဒီအဖွဲ့ကိုပဲချပေးပါတယ်။နော်အဲ့ဘက်မှာပုံပြီးဖြစ်လာတဲ့အတွက်ကျွန်တော်ရဲကိုချပေးပါတယ်။နောက်နိုင်ငံတော်သမရာကြီးကနေပြီးတော့မှတပ်မတော်ရဲ့အကူအညီကိုသုံးနိုင်တယ်ဆိုတဲ့အခါကျမှကျွန်တော်တို့တပ်ကိုသုံးခြင်းဖြစ်ပါတယ်ခင်ဗျ။စောင့်ကြည့်ရဆိုတာလည်းမဟုတ်ပါဘူးခင်ဗျ။ဖြစ်တဲ့နေရာမှာတားဆီးထားတာပဲရှိပါတယ်။ဟိုလှုပ်တာကိုစောင့်ကြည့်ရဆိုတာတော့လုံးဝမဟုတ်ပါဘူး။တိုင်းရင်းသားဘက်ကပါဝင်တယ်ဆိုတာကတော့ဒါဆိုတစ်ဖက်သက်ဆွဆွဲတာပါပဲ။
သူတို့အစီရင်ခံစာထဲမှာပဲဟိုရေးထားပါတယ်ခင်ဗျရွှေပြောင်းနေထိုင်ရတဲ့အဲ့ဒီမွတ်စလင်ဒုက္ခသည်တွေနေနေရတဲ့အခြေအနေမှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကနေပေးကျင်တဲ့ဟိုစံစီဆေးဝါးအစရှိသဖြင့်ဒီလိုကိစ္စမျိုးတွေကိုပေးလို့မရအောင်ဒေသခံတွေကတားဆီးနေတာတွေရှိတယ်လို့သိရပါတယ်အဲ့ဒီလိုမျိုးလည်းရေးထားပါတယ်ဆရာတို့အနေနဲ့ဒီပေါ်မှာပြောပြပါလားခင်ဗျ
အဲ့တော့လုံးဝမဟုတ်ပါဘူးခင်ဗျာသူတို့လာကြည့်တဲ့လူတွေကြည့်လိုက်ပါခင်ဗျာကျွန်တော်တို့ရှိမှလည်းမှတ်တမ်းတွေရှိပါတယ်တချို့လည်းသူတို့ကိုယ်တိုင်လာပေးတာရှိပါတယ်ဥပမာအီရန်တို့နောက်နောက်မလေးရှားတို့နောက်အဲ့ဒီဘက်အင်ဒိုနီးရှားတို့ဆိုဒီမှာလာပေးပါတယ်ကျွန်တော်တို့သူတို့ကိုရောက်ပေးပါတယ်ကျွန်တော်ရှိမှမှတ်တမ်းတွေပြည့်စုံရှိပါတယ်နောက်အဲ့လိုလက်ဝယ်မိတော့ဘူးဆိုတော့မဟုတ်ပါဘူးခင်ဗျာအဲတခုရှိတာကအရင်တုန်းကဟို NGO တွေလုပ်တဲ့ကိစ္စသူတို့ကဥပမာပေါ့ဗျာပေါက်တော့သွားမယ်ဆိုပြီးတော့ပေါက်တော့တဲ့ကြော်ပြီးတော့ဒီပြည်ညေပုံတို့ဘာလို့ရှောက်သွားတာတွေရှိပါတယ်ဖိညွတ်ချက်မရပဲသွားတဲ့အခွဲတွေကြတော့နည်းနည်းအဲ့ဒီဆရာရှိတဲ့ရွာကနေနဲ့ကတ္တနာဖြစ်တာလေးပါပဲအဲ့ဒါကိုတော့ပုံကြီးချဲ့ပြီးတော့တားဆီးရဲဆိုတာဖြစ်တာပါတကယ်တော့အဲ့ဒါကြီးကလုံးဝမဟုတ်ဘူးဒီမှာနိုင်ငံတကာလည်းလာပေးနေကြတာပါပဲ
ရခိုင်ပြည်နယ်မှာဒုက္ခသည်စခန်းတွေဆိုတဲ့နေရာမှာတရားဝင်အစိုးရကနေပြီးတော့မှအတိအမှတ်ပြုထားပြီးတော့ဖွင့်ထားတဲ့ဒုက္ခသည်စခန်းတွေရှိတယ်လို့တရားမဝင်ပေါ့လေတော်တော်ဒုက္ခရောက်တဲ့နေရာတွေလည်းရှိတယ်လို့ပြောပါတယ်ဆရာတို့ဒီလက်ရှိဒုက္ခသည်စခန်းတွေနဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ပြောပြပါအောင်ခင်ဗျာ
ကျွန်တော်ပြောမယ်ဟိုမတိပဲနဲ့ဖွင့်နေတဲ့ဒုက္ခသည်စခန်းကတော့လုံးဝမရှိဘူးကျွန်တော်တို့ကမတိပဲနဲ့ဟလာဥပမာပေါ့ဗျာကျွန်တော်တို့ဒီမှာဒုက္ခသည်စခန်းမဟုတ်ခဲနဲ့အဲ့ဒီမြို့နယ်ကနေပြီးတော့တရင်ပို့ပါတယ်
ဟုတ်ကဲ့
ဒီမှာဖြစ်ဘယ်လူတွေဖြစ်ငတ်ပြနေပါဆိုကျွန်တော်တို့ဒီနယ်ဝန်ကြီးချုပ်ကတော့ဒုက္ခသည်စခန်းမဟုတ်လဲကဲပို့လိုက်ကွာပို့လိုက်ကွာဆိုပြီးတော့ပို့တာတွေအများကြီးရှိပါတယ်အဲ့ကျွန်တော်တို့တရားဝင်ဒုက္ခသည်စခန်းတွေကိုပေးသလိုဒုက္ခသည်စခန်းမဟုတ်ခဲနဲ့လာခဲ့ခဲရှိလို့တောင်းတဲ့ရွာတွေလည်းပြေးပါတယ်ခဏပြောလို့စိတ်စိတ်ပုံဒုက္ခတဲ့စကားကတော့ကျွန်တော်တို့ရှိမှရှိလည်းမရှိဘူးပြကျွန်တော်တို့လည်းမကြမ်းမိဘူးအဲ့ဒါကတော့
ခုမိုးရာသီရောက်လာပြီဆိုတော့တဲ့ဒီဟိုမိုးကြီးတာတို့ဘာတို့ကြောင့်တို့ရဲ့ကျန်းမာရေးအခြေအနေဟိုစိုးရင်စရာအခြေအနေတွေရှိတယ်ဆိုပြီးတော့လည်းအဲထက်မှပါပါတယ်ခင်ဗျကျန်းမာရေးတို့စားဝတ်နေစောင့်ရှောက်ရေးတို့ကြတော့ဘယ်သူတွေကအကူအညီပေးနေပါသလဲခင်ဗျရခိုင်ပြည်နယ်ဆိုတော့ဘယ်လိုမျိုးကဏ္ဍအနေတောင်းယူရပါသလဲခင်ဗျ
ကျွန်တော်တို့ဟိုပါပေါ့ကနအိုက်ပြောတယ်ကျမ်းမာရေးဆောင်ရှောက်မှုကတော့ကျွန်တော်တို့ဒီမှာရှိတယ်လေသူတို့မာဒီစာအဖွဲ့တွေအဲသူတို့မွတ်စလင်ဆရာဝန်တွေလည်းရှိပါတယ်ကျွန်တော်တို့ကအကုန်လုံးကျမ်းမာရေးဆောင်ရှောက်မှုရောရိတ်ခေါအကုန်လုံးအပြည့်စုံလုံလောက်ပေးထားပါတယ်တခုရှိတာကကျွန်တော်တို့ကစီးအတိကျမရတော့ပေါ့စီးအတိကျမရဘူးဆိုတာကဥမာကျွန်တော်တို့ကဒီမှာမိအောင်မြန်အားနေပြီးတော့ဖက်သွားလို့ဒုက္ခသည်စကန်းဖွင့်ထားတယ်တော့အဲ့နေရာကိုဘာမှဒုက္ခသည်မဟုတ်ခဲနဲ့ဒီပြင်ဘာမှပြဿနာမဖြစ်တဲ့နေရာတွေကလူကလည်းသူတို့ကစားလွယ်တဲ့ခါကျတော့ရိတ်ခါပေးတယ်ဆိုတော့အဲ့နေရာကိုစုပြုံရောက်လာတာရှိပါတယ်အဲ့တော့ကျွန်တော်တို့ WFP နဲ့ကျွန်တော်တို့ကစင်းကောက်တဲ့ခါမှာစင်းမတည်ငြိမ်တာရှိတယ်အဲ့တော့ကျွန်တော်တို့လောက်ကပြန်ဆစ်လိုက်တဲ့ခါမှာခုနပြောလို့ပေါ့ပေါတော့ဘက်ကလူကလည်းဒီစစ်တွေမှလာတယ်နောက်ဘာမှပြဿနာမဖြစ်တဲ့နေရာတွေလည်းဒီမှာရိတ်ခါပေးတယ်ဆိုတော့တော့သူတို့ရဲ့စာပြေတွေဒီမှာလာပြီးတော့ယူကြတာရှိတယ်အဲ့တော့ကျွန်တော်တို့ကတော့အခုဒေတာပြန်ဆစ်ပြီးတော့အဲ့ဒါဒီကပေါတော့လာတယ်ဆိုရင်ပေါတော့ကိုပြန်သွားအဲ့ဒီမှာနေရာပြန်ချပေးဖို့ကျွန်တော်အဲ့ဒါဒီစီစဉ်နေပါတယ်နောက်တစ်ခုကမိုးရသည်ရောက်လို့ကျမ်းမာရေးပါဆိုတော့အဲ့ဒါတော့ကျွန်တော်တို့အခုလက်ရှိမိုးရသည်မရောက်ခင်မှာကျွန်တော်တို့အရေကင့်တဲခေါ်တာပေါ့ဗျာဒီဥစ္စာတဲရနေပြီးတော့သွန်မိုးထင်ရန်ကအောက်ကဝါခင်းတဲ့တဲဝတ်တင်မိုးကျွန်တော်တို့ညံသွန်းဆောင်ရွက်နေတဲ့မိုးမကြိုက်ခင်မှာကျွန်တော်တို့အာလုံးဒုက္ခတဲ့စခန်းနေအကုန်လုံးပြီးအောင်ဆောင်ရွက်ဖို့လုပ်နေပါတယ်အခုတချို့နေရာတွေဆိုရင်စောက်တောင်စောက်နေပါပြီခင်ဗျာ
အခုလောလောဆယ်ဒုက္ခတဲ့စခန်းနေရာအကြီးဆုံးဒုက္ခတဲ့စခန်းနေရာဘယ်မြို့တွေနားမှာရှိပါသလဲဆရာရှင်းပြပေးပါ
ဒီတော့ကတော့ကျွန်တော်စစ်တွေမှာပဲရှိပါတယ်။ကျန်တဲ့နေရာတွေကတော့လောက်ကြိုးရလောက်အောင်မရှိပါဘူး။ကျွန်တော်တို့ခမန်းကြီးစစ်တွေမှာရှိခု ကျန်တဲ့နေရာဟိုပေါက်တော့ပေါက်တော့ဘက်မှတစ်ခုနောက်ကြောက်ဖြူဘက်မှတစ်ခုအကြီးကြီးမားမားကတော့အဲ့ဒါပဲရှိပါတယ်ကျန်တဲ့နေရာတွေကတော့ဒီအစာဦးစောက်ပြီးတော့ပြန်နေဖို့ဆိုပြီးယာယီကန်တဲ့တွေနေတာပါရှိတော့ရှိပါတော့တယ်
ဆရာဦးအမြတ်ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ